မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့၃လလောက်လိုတော့ပေမဲ့စစ်ဆောင်ဒုက္ခသည်မေးပေးခွင့်ရရည်မရေရာသေးတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။လာမယ့်နိုဝင်ဘာလရွေးကောက်ပွဲကြရင်လက်နက်ကင်ပဋိပက္ခတွေကြောင့်ထွက်ပြေးတင်းရှောင်နေရသူတွေမေးပေးခွင့်ရဖို့မရေရာဖြစ်နေသလိုတည်ငြိမ်မှုမရတဲ့ဒေသတွေမှာလုံခြုံရေးစိတ်မချရတဲ့အတွက်ရွေးကောက်ပွဲကျင်းပနိုင်ဖို့လဲမတိကြတဲ့အခြေအနေကြုံနေရတာပါတမတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တိုက်ပွဲကြီးဆက်လက်ဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာဆက်လက်တင်းရှောင်နေကြရရဲ့ရခိုင်ပြည်နယ်မှာဆိုရင်လဲမဲပေးဝင်ရအောင်စီစဉ်ဖို့အခက်အခဲရှိနေတဲ့အကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါ်တင်လှိုင်က VOA ကိုပြောပါတယ
်ခုလောလောဆယ်ကတော့အဲ့ဒီတိုက်ပွဲရှောင်နေရာတွေမှာသွားလုပ်လို့တော့အချိန်မပြေဘူးပေါ့နော်အဲ့တော့အချိန်ကြီးတွေကလည်းမျိုးမျိုးဖြစ်နိုင်ပါလေ။အချိန်ကလည်း3လလောက်ရှိသေးတဲ့အခါကျတော့လေ။ဟိုနည်းရဲ့နေရာမှာပဲထည့်ဖို့စီစဉ်ရမလား။လောလောဆယ်တော့ဘာမှတိတိကျကျတော့လို့မရသေးတဲ့အခြေအနေမျိုးပေါ့နော်
။စီရေးတင်မှတ်မှုကြီးကြောင့်ရွေးကောက်ပွဲကျင်းပနိုင်မယ့်အချိန်